ကရင်ပြည်နယ်ကျန်းစစ်ကြီးမြို့နယ်အနန်းကွင်းကျေးရွာကစစ်ကောင်စီရဲ့အနန်းကွင်းစစ်လူရွာစခန်းကိုကရင်မျိုးသားလက်မျိုးရေးတပ်မတော် KNLA နဲ့ PDF နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲတွေပြင်းထန်သလိုစစ်ကောင်စီဘက်ကလည်းလက်နက်ချသူတွေပိုးပြီးများလာတယ်လို့ပူးပေါင်းတပ်ဖွဲ့တွေကတပ်ဖွဲ့ဖြစ်တဲ့ ABSDF ကတိုင်းရင်တိုင်းရင်မှုရဲဘော်တိုင်းဝင်က VOA ကိုပြောပါတယ်။ဖျားသုံးစုဒေသမှာတခုတည်းသာကြံတော့တဲ့ဒီစစ်ကောင်စီအနန်းကွင်းစစ်လူရွာစခန်းကိုကရင်ပူပေါင်းတပ်ဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စခန်းမကျရှုံးရအောင်လေကြောင်းကနေဘုံကျက်တိုက်ခိုက်တာတွေမြေပြင်ကနေလက်နက်ကြီးနဲ့တိုက်ခတ်တာတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်။မော်မြင်ကနေတနင်္သာရီထိလမ်းတွေကိုလည်းပူပေါင်းတပ်တွေဘက်ကနေပိတ်ဆို့ပြီးနေရာယူထားတာပါ။အခုဆိုရင်စစ်တပ်ရဲ့အရေးပါတဲ့ဗျူဟာဖြစ်တဲ့အနန်းကွင်းစခန်းဟာခံစစ်ဖြစ်တာရပ်တည်နိုင်ပြီးထိုးစစ်မရှိတော့ဘဲပူပေါင်းတပ်တွေရဲ့ပိတ်ဆို့တိုက်ခိုက်မှုတွေခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကျန်းရေးစစ်ကြီးမျိုးနယ်တဲကစီးရီချင်းနယ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။